အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီကဗဟိုတိုင်းရင်းသားရေးရာကော်မတီဖွဲ့စည်းလိုက်တဲ့အပေါ်မှာတိုင်းရင်းသားနိုင်ငံရေးပါတီတွေကသတိနဲ့ကြိုဆိုလိုက်ကြပါတယ်။ဒီကော်မတီရဲ့လုပ်ငန်းစဉ်အသေးစိတ်ကိုထုတ်ပြန်တာမရှိသေးပေမဲ့လို့လာမယ့်2020ရွေးကောက်ပွဲမှာပြည်내တွေမှာအနိုင်ရရေးအတွက်ဥတီဖွဲ့စည်းတာဆိုရင်တော့တိုင်းရင်းသားပြည်သူတွေအတွက်မျှော်လင့်စရာမရှိကြောင်းဝေဖန်တာတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအလုံးမှုဆောင်ကော်မတီအစည်းအဝေးဆုံးဖြတ်ချက်အရအဖွဲ့ဝင်15ဦးပါဝင်တဲ့ဗဟိုတိုင်းသားရေးရာကော်မတီကိုဖွဲ့စည်းလိုက်ကြောင်းဒီလ2ရက်နေ့မှာထုတ်ပြန်လိုက်တာပါကော်မတီကဆောင်ရွက်မဲ့လုပ်ငန်းစဉ်တွေကိုတော့အဖွဲ့15ဦးအစည်းအဝေးထံပြီးမှသာဆုံးဖြတ်နိုင်မှာဖြစ်ကြောင်းကော်မတီဥက္ကဋ္ဌဦးအင်ထုံခါနော်ဆန်ကပြောပါတယ
်ဒီကော်မတီအမည်စင်းပြီးတော့ဒါထုတ်လိုက်ပြီဒီတော့ကျွန်တော်တို့ကော်မတီအစည်းအဝေးလုပ်ရမယ်နော်အစည်းအဝေးလုပ်ပြီးမှကျွန်တော်တို့ကော်မတီရဲ့ဆက်ဆက်ပြီးဆောင်ရမယ်လုပ်ငန်းတွေဘာတွေဆောင်ရွက်ကြမလဲတိုင်းနာရေးရနေပတ်သက်တော့တိုင်းနဲ့ပြည်နယ်ဘက်ကအကုန်လုံးကျွန်တော်တို့ကော်မတီဝန်ကြီးစည်းဝေးထိုင်ပြီးမှတင်ပြချက်ပေါ်မူတည်ပြီးမှကျွန်တော်တို့ကဘာဆောင်ရွက်မယ်ဆိုတာကိုအဲ့ဒီချိန်ကြမှာပဲပြည်မယ်အခုလောလောဆယ်တော့စည်းဝေးမထိုင်ရသေးတော့ဘာမှပြောလို့တော့မရသေးဘူး
ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဥက္ကဋ္ဌဒေါက်တာတူးကြကမြန်မာပြည်ရဲ့နိုင်ငံရေးမှာတိုင်းသာအရေးဟာအဓိကကြတာကြောင့်ဒါကိုလက်တွေ့ကျကျဖြေရှင်းနိုင်ရင်တိုင်းပြည်အတွက်ကောင်းမွန်မှာဖြစ်ကြောင်းပြောပါတယ်
။ခုအာဏာရပါတီပြတဲ့အနေနဲ့တိုင်းသာရေးရကိုဘလို့အလေးထားတယ်လဲ။ဒါကိုဒါအပြုတ်သဘောဆောင်ဆောင်ဘလို့လုဆောင်နိုင်လဲဆိုတဲ့ပုံမှာမော်ဒီရောညင်ကြရေးရရှိဖို့အကြောင်းရောအခြားတည်ငြိမ်အခြားညသွတ်ဖြူချူရေးတွေအားလုံးအဲ့မှာအခြေခံထားနိုင်မယ်လို့ယူဆတယ်။ဒါကလို့ဖွဲ့စည်းတာကတော့ပြုတ်သဘောဆောင်မယ်ဆိုရင်တိုင်းသားရေးရာကိုဒါလက်တွေ့ကျကျစနစ်ကျကဲတဲ့ဖြည့်ရှင်းသွားနိုင်မယ် solution တော့တိုင်းပြည်တွေကောင်းတော့ပေါ့အားလုံးတော့ကောင်းနိုင်တယ်လို့ကျော်ယူဆတယ်
တိုင်းသားနေမျိုးတွေမှာရွေးကောက်ပွဲအနိုင်ရရေးတာရည်ရွယ်ရင်တော့တိတ်မျောလင်းလို့မရနိုင်ကြောင်းလည်းအခုလိုဆက်ပြောပါတယ
်အဲ့ဒီလိုမှမဟုတ်ပဲနေမိမိပါတီမင်းနိုင်ရဲ့အတွက်ဒါအာနာဆက်တဲ့ဒီမျိုးရဲ့အတွက်ဒါဒီရဲ့ဘယ်လိုမှဖွဲ့စည်းတယ်ဆိုတာမျိုးဆိုလို့ရှိတော့ဒါကျွန်တော်ကတိတိမျောလို့တော့မရဘူးဒီစားတော့အောင်မြင်မယ်လို့အကျိုးရှိမယ်လို့မျောလို့တော့မရဘူ
း NLD ပါတီကတိုင်းသားရေးရာကော်မတီကိုရွေးကောက်ပွဲနီးကပ်လာချိန်မှာမှဖွဲ့စည်းလာတဲ့အပေါ်မှာဒါဟာရွေးကောက်ပွဲအတွက်ပြင်ဆင်မှုတစ်ခုဖြစ်ရှုမြင်တာတွေရှိနေပါတယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အထွေထွေအတွင်းရင်းမှုဦးဆိုင်လိပ်ကဒီအချက်ပေါ်မှာသူ့အမြင်ကိုအခုလိုပြောပါတယ်
အမားတော့တိုင်းသားတွေကို၌ကတိုင်းသားနယ်မြေဒေသမှာသူတို့ပါတီအနိုင်ရဖို့ကြိုးပမ်းတာကို NLD ပါတီကဖြိုက်လဲလဲလဲကြိုဆိုရမယ် RPR မြောက်ပြရမှာလေစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်မယ်ဆိုလို့ရှိရင်တိုင်းသားတွေကလည်းသူ့ရဲ့နယ်ပယ်မှာသူအနိုင်ရရှိပြီးတော့မှမြန်မာပြည်မှာလည်းပဲ NLD လိုဟာမျိုးပေါ့နော်အနိုင်ရပြီးအချင်းချင်းပြန်လာရှိနိုင်ပြီးတော့မှဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါရေးတက်ကိုဝိုင်းဝန်းချိုးပန်းတဲ့အဲ့လိုမဟုတ်ဘဲနဲ့နိုင်ငံရေးလက်ဝကြီးအောက်ပြီးတော့မှကိုယ့်တစ်ခုလည်းကိုယ့်ပါတီတစ်ခုလည်းတနိုင်ငံလုံးကိုဦးဆောင်လို့တဲ့နိုင်ငံလုံးအရေးကိုကိုယ့်တစ်ဖွဲ့တည်းကပဲလှုပ်ဆောင်မယ်ဆိုတာမျိုးကတော့အဆက်ဆက်တော့တမိုင်းတန်ကန်းစာရဘယ်လိုမှလည်းအောင်မြင်မှုရနိုင်မှာမဟုတ်ဘူးတိုင်းသားတွေကိုနိုင်ကြလည်းစိတ်ချယုံကြည်ပြီးတော့မှပူးပေါင်းလာနိုင်ကြလို့ရှိဘူးလို့ပဲမြင်ပါတယ်
တိုင်းသားရေးရာကော်မတီကိုပြီးခဲ့တဲ့နှစ်စက်တင်ဘာလမှာကျင်းပတဲ့ NLD ဘိုးကော်မတီအစည်းအဝေးမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်စတင်ဖွဲ့စည်းစဉ်ကတိုင်းသားဒေသတွေမှာတိုင်းသားပါတီတွေစုပေါင်းဖွဲ့စည်းလာတဲ့အပေါ်တုံ့ပြန်ဖို့အတွက်ဖွဲ့စည်းရာဖြစ်ကြောင်းနဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်